အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲဆိုရေးယူဖို့ဒီမိုကရက်လွှတ်တော်အမတ်တဦးရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးရွှေ့ဆိုင်ထားဖို့အမေရိကန်အောက်လွှတ်တော်ကမဲခွဲဆုံးဖြတ်လိုက်ပါတယ်။လွန်ခဲ့တဲ့နှစ်လအတွင်းတက်ဆက်ပြည်နယ်ကအောက်လွှတ်တော်အမတ်L Green ကဒီအဆိုပြုချက်နဲ့ပတ်သက်ပြီးတော့ဆွေးနွေးအတည်ပြုဖို့နှစ်ကြိမ်ကြိုးစားခဲ့ပေမဲ့လည်းမအောင်မြင်သေးပါဘူး။ဒီမိုကရက်တီရဲ့အဆိုပြုချက်ကိုရွှေ့ဆိုင်ဖို့ထောက်ခံမဲ355မဲ၊ကန့်ကွက်မဲ66မဲနဲ့အောက်လွှတ်တော်ကအခုလိုဆုံးဖြတ်လိုက်တာပါ။သမ္မတထရန့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့ဝင်အနေနဲ့ရုရှားတို့ကြားပူးပေါင်းကြံစည်မှုတွေရှိခဲ့သလားဆိုတာနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာဦးဆောင်တဲ့အဖွဲ့ကစုံစမ်းစစ်ဆေးမှုတွေမပြီးဆုံးခင်မှာထရန့်ကိုတရားစွဲဆိုရေးယူဖို့ဆောင်ရွက်တာဟာဆန္ဒစောလုံးနေသေးတယ်လို့ Republican အမတ်တွေကပြောပါတယ်။သမ္မတလှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးတော့လက်ခံနိုင်စရာမရှိဘူးလို့အောက်လွှတ်တော်အမတ် Green ကပုတ္တဟူးနေကအောက်လွှတ်တော်အတွင်ပြောကြားထားတာပါ။ Haiti နဲ့ Africa နိုင်ငံတွေကိုသမ္မတကချိုးချိုးနှိမ်နှိမ်ပြောကြားခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာကြောင့်နိုင်ငံတကာကဝေဖန်ပြစ်တင်လာတဲ့အကြောင်းရင်းကို Green ကထောက်ပြပြီး American ပြည်ထောင်စုအတွင်းမှာမပြောပါလောက်တဲ့အကြောင်းအရာတွေမဟုတ်တာတွေကိုပြောဆိုဆွေးနွေးနေရတဲ့အခြေအနေတွေဟာအနိုင်ဆုံးအဆင့်ကိုရောက်နေပြီလို့ဆိုပါရယ်ဥပဒေပြုလွှတ်တော်မတ်တွေအနေနဲ့လဲသမ္မတရဲ့အခုလိုပြုမှုဆောင်ရွက်ချက်တွေကိုလက်သင့်မခံသင့်ဘူးဆိုပြီးသူကတိုက်တွန်းသလိုသမ္မတကိုတရားစွဲဆိုအရေးယူမဲ့သူ့အဆူအောင်မြင်ဖို့နောက်ထပ်လဲအချိန်ချင်းစူးစမ်းတော့မှာဖြစ်တယ်လို့ပြောပါရယ်ခင်ဗျာ